ပြီးခဲ့တဲ့သတင်းပတ်အတွင်းအမေရိကန်ပြည်ထောင်စုအနောက်လယ်ပိုင်းစိန်လူးဝစ်မြို့ရဲ့စင်ဂျေဘိုးကဖာဂူဆန်ရဲတပ်ဖွဲ့ဌာနချုပ်အနီးမှာဖြစ်ပွားခဲ့တဲ့ဆန္ဒပြပွဲမှာရဲအယားရှိနှစ်ယောက်ကိုတနက်နေ့ပစ်ခတ်ခဲ့မှုနဲ့ဆက်ဆက်ပြီးတော့ဖမ်းဆီးမှုပြုလုပ်ခဲ့ပါတယ်။ရဲတပ်ဖွဲ့ရဲ့ကင်တွယ်ဆောင်ရွက်မှုတွေဟာလူမျိုးခွဲခြားဆက်ဆံမှုရှိနေတယ်ဆိုပြီးတော့အမေရိကန်ပြည်ထောင်စုတရားရေးဌာနရဲ့အစီရင်ခံစာထွက်ပေါ်လာပြီးတဲ့နောက်အဲ့ဒီမျိုးကရဲတပ်ဖွဲ့အကြီးအကဲနှုတ်ထွက်သွားပြီးနိုင်အနေငယ်အကြာကြာတာပရေးနေ့စောစောပိုင်းမှာပစ်ခတ်မှုဖြစ်ပွားခဲ့တာဖြစ်ပါတယ်။ပစ်ခတ်ရမှာရဲအယားရှိတအူးရဲ့ပခုံးနဲ့နောက်ထပ်ရဲအယားရှိတအူးရဲ့မျက်နှာကိုကြည်စံထိမှန်ခဲ့ပါတယ်။ဒါပေမဲ့နှစ်ယောက်စလုံးရဲ့ကြံ့မာရေးပြန်လည်ကောင်းမွန်လာနေပြီဖြစ်ပါတယ်။အသက်20အရွယ် Jeffrey William ဟာသူကိုကြည့်လို့မရတဲ့သူတူကိုတနက်နဲ့ပြစ်ခတ်ခဲ့တဲ့အကြောင်းသူဟာရဲအယားရှိကိုရည်ရွယ်ပြီးတော့ပြစ်ခတ်ခဲ့တာမဟုတ်ကြောင်းအာနာဘိုင်နီကိုပြောပြခဲ့တယ်လို့ Saint Louis အစိုးရရှိနေ Robert Macula ကပြောဆိုပါတယ်။ William ကိုတက်ခတ်မှုနဲ့ပတ်သက်ပြီးတော့အပြင်းထန်ဆုံးစွဲချက်နှစ်ခုနဲ့ကားပေါ်ကနေလှမ်းပြီးတော့ပြစ်ခတ်မှုလက်နဲ့ဥပဒေချိုးဖောက်မှုသုံးခုနဲ့စွဲချက်တင်ထားပါတယ်။